ကိုဗစ်ကြောင့်ဖြစ်လာတဲ့လုံသားပြက်လက်မှုကိုဖြည့်ဆည်းသွားဖို့အတွက်မြန်မာပါဝင်နိုင်ငံ၃ခုက MOU လုံသား8000ကျော်ကိုအခုနှစ်ထဲမှာခေါ်ယူသွားမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလုံသားဗန်နီယောက်ခေါ်သွားမယ်ဆိုတာကိုတော့ကိုရီးယားစစ်ရဘက်ကတိတိကျကျမပြောသေးပါဘူး။ရန်ကုန်ကဖေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းညာပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာအင်ဒိုနီးရှားနဲ့နီပေါ်နိုင်ငံကအလုသမား8000ကျော်ခေါ်ယူသွားမယ်လို့တောင်ကိုရီးယားအလုသမားဝန်ကြီးဌာနကအင်္ဂါနေ့ကပြောလိုက်ပါတယ်။တောင်ကိုရီးယားအစိုးရအခု2022ခုနှစ်တစ်နှစ်လုံးမှာပြည်ပလုံသားအများပြခေါ်ယူသွားဖို့ရှိတယ်လို့ကိုရီးယားမှာရှိတဲ့မြန်မာတန်ယုံကအလုသမားတန်ရာရှိဦးမြတ်တော်က VOA ကိုပြောပါတယ်။ဒီထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အချက်အလက်တွေကိုလည်းထည့်သွင်းပြောဆိုသွားတယ်လို့သူကအခုလိုပြောပါတယ်။
ဒီနေ့ကျမှာတော့ဆက်ခေါ်ဖို့ပေါ့နော်နိုင်ငံသားလူကမာသူကအားလုံးအတူတူပေါင်းဆောင်တောင်းခွင့်တောင်းတော့ပေါ့နော်အဲဒီကမှချက်ယူကြတာပေါ့အဲဒါကတော့ဟိုကတော့မခွဲတဲ့တော်ဒီမှာတော့မတိရသေးဘူးနော်အင်ဒိုနီးရှားဒီဘောမြန်မာတော့ပါတော့နော်သူတို့ဝေဖို့တက်ဖို့ကျွန်တော်အတွက်ကိုလည်းသူကအဲလုံချင်နေတဲ့ဒီဘောလည်းကိုယ်တို့ကတက်ပြီးပုံပေါ်ဆောင်ပေးပါဘူးပုံပေါ်ဆောင်ပေးတော့တော့မယ်လို့ပါတော့ပါတော့နော်ဒီအလုပ်ကလည်းတော့ဝေးရရပေါ့နော်သူတို့မှတ်ချက်တွေကဒီကိုဗစ်ကြောင့်လုပ်သားတွေမခွာရတော့ဒီနေ့ဆက်လာလို့ကအများကြီးရအောင်ဆက်ဖို့ပဲနော်
ကိုရီးယားအစိုးရကအခုလိုမြန်မာလုံသားတွေထပ်ပြီးခေါ်ယူသွားမယ်လို့ပြောပေမဲ့လည်းအရေးအတွက်ဘယ်လောက်ခေါ်မယ်ဆိုတာကိုတော့အတိမပေးသေးပါဘူးလက်ကျန်စင်းတွေကခေါ်ရမယ်လုံသားတွေလည်းမြန်မာပြည်တွင်းမှာအများပြကျန်နေသေးတယ်လို့အလုံသမားရေးရာဌာနရဲ့အမြင့်တဲ့အတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
ဒီပုံအောင်တော့ဒီမှာ EPS လောက်သားတွေကျန်နေကျွန်တော်တို့လုံချင်တဲ့အေးတွေထုတ်ချင်တာတော့ဗျာလာတော့လည်းကောင်းတာကိုသူတို့လုံချင်တဲ့နီလန်တိုင်းဖြစ်ပြီးတော့ကျွန်တော်တို့ဖြစ်သွားတယ်ဆိုတော့ဒီ3000ကျော်ကျင်းတော့4000တော့ပြီးပါတယ်ကျွန်တော်ကျ3900တော့ကျန်တယ်အဲ့ဒါကိုသူတို့မခေါ်သေးတဲ့အတွက်ကျွန်တော်တို့တွားမယ်လူငယ်တွေကကျွန်တော်တို့တိုးတိုးတန်းတန်းကျင်းနေတာပေါ့ဗျာ
ဒီမှာဘက်ကကိုရီးယားနိုင်ငံကိုလုံသားစီလွတ်တာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလမှာပြန်ပြီးစတင်ခဲ့ပါတယ်အခုဇွန်လအထိ6လအတွင်းကိုရီးယားကိုရောက်သွားတဲ့မြန်မာလုံသား1500ကျော်ရှိပါတယ်။ကိုရီးယားနိုင်ငံရဲ့လေယာဉ်လုပ်ငန်း၅လုပ်ငန်းနဲ့အသေးစားကုန်ထုတ်လုပ်ငန်းတွေကပြည်ပလုံသားတွေကိုပဲအဓိကအားထားနေရတာပါ။ကိုဗစ်ကြောင့်ပြည်ပလုံသားစီးဝင်တာကိုကန့်တက်လိုက်ရတဲ့အတွက်အဲ့ဒီလုပ်ငန်းတွေမှာလုံသားအင်အားကျသွားပါတယ်။ပုံမှန်အရဆိုရင်တောင်ကိုရီးယားနိုင်ငံကိုလုံသား5000ကျော်နှစ်စဉ်ဝင်လေ့ရှိပါတယ်။2020ခုနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်6688ယောက်အထိကျသွားပါတယ်။2021ခုနှစ်မှာတော့1000ကျော်အထိပြန်တက်လာပါတယ်။အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံကနေဂျပန်နိုင်ငံကိုအလုပ်သွားလုပ်သူတွေလည်းများလာပါတယ်။ဒါပေမဲ့လည်းမလေးရှား၊စင်ကာပူ၊ထိုင်း၊ကိုရီးယားစတဲ့၄နိုင်ငံကိုမြန်မာရွှေပြောင်းလုပ်သားတွေအများဆုံးသွားပါတယ်။အရှေ့အလယ်ပိုင်းကိုလည်းစပြီးလွှတ်နေပေမဲ့သွားတဲ့အရင်အတွက်တော့နည်းနေသေးတယ်လို့မြန်မာအလုပ်သမားရေးရာဌာနကပြောပါတယ်ခင်ဗျာ။